အခုလိုမြန်မာနိုင်ငံတဲ့ကိုဗစ်ပိုးတွင်နှုန်းအရှိန်ဟုန်မြင့်လာချိန်မှာတလားကျော်အတွင်းကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲကနိုင်ငံတကာစံနှုန်းမှီမှာမဟုတ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကထုတ်ပြောလိုက်ပါတယ်။မြန်မာလူခွင့်ရေးစုံစမ်းစစ်ဆေးရေးကုလကိုယ်စားလှယ်သစ် Thomas Andrews ကနိုဝင်ဘာလမှာကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲမှာအခုလိုဖြစ်လာနိုင်တာက Ranger Muslim သိမ်းနဲ့ချီပြီးမဲမပေးနိုင်ပါဘူးလို့မနေ့ကထောက်ပြလိုက်ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှမေကုံးပြောရမှာ Andrews ကဆက်ပြီးအခုလိုအရင်ရခိုင်ပြည်နယ်မှာနေလာခဲ့ပြီးအခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့သူတွေကိုမဲပေးခွင့်မပေးတာကြောင့်နိုဝင်ဘာ6ရက်ရွေးကောက်ပွဲဟာလွတ်လပ်မျှတမှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။ဒါအပြင် Andrews ကပဲအခုလိုလူမျိုးနဲ့ကိုးကွယ်ရာဘာသာပေါ်မူတည်ပြီးမဲပေးခွင့်ဆုံးရှုံးရတာကြောင့်လာမယ့်ရွေးကောက်ပွဲရလဒ်ဟာပြည်သူအားလုံးရဲ့ဆန္ဒကိုအစ်စ်အမှန်ထင်ဟမှာတော့မဟုတ်ဘူးလို့လည်းပြင်းပြင်းထန်ထန်ဆက်ဝေဖန်လိုက်ပါတယ်။မြန်မာဆိုရဘက်ကတော့ဒီရိုဟန်ဂျာရီပြန်လာဖို့လက်ခံစီစဉ်ထားတယ်ပြောပေမဲ့ရိုဟန်ဂျာဆိုတဲ့အုံတုံးကိုတော့တရားဝင်လက်ခံခြင်းမရှိသေးပါဘူးခင်ဗျာ။